ဟုတ်ကဲ့ပါရှင်ဒီကနေ့အမျိုးသားလွှတ်တော်မှာအချိုးကျကိုကြားပြုစနစ် PR ကိုကျင့်သုံးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းကြောင်းအဆိုကိုထောက်ခံမဲ့118မဲကန့်ကွက်မဲ85မဲနဲ့အတည်ပြုခဲ့တာပါအချိုးကျကိုကြားပြုစနစ် PR ရဲ့အနှစ်ကျအားသာချက်တွေကိုအမျိုးသားလွှတ်တော်က15ဥပကော်မရှင်ဖွဲ့စည်းပြီးအဲ့ဒီကော်မရှင်ရဲ့သုံးသပ်တွေ့ရှိချက်အစီရင်ခံစာကိုရွေးကောက်ပွဲကော်မရှင်ကိုပေးပို့သွားမယ်လို့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဆုံးဖြတ်ခဲ့ပါတယ်
အစိုးရတီးပြန်သဘောတူတဲ့ကိုယ်စား118ဦးကန့်ကွက်တဲ့ကိုယ်စား85ဦးဖြစ်ပါတယ်။ဒါကြောင့်အစိုးရတီးပြန်သဘောတူတဲ့ကိုယ်စားဦးရေဟာယခုလွှတ်တော်စီရင်ခံမှအတွင်းမှာရှိတဲ့လွှတ်တော်ကိုယ်စားဦးရေရဲ့ထက်ဝက်ကျော်ရှိတဲ့အတွက်ဒေါက်ခင်ဝိုင်းကြီးရဲ့အစိုးရကိုတီးပြုကြောင်းကြေညာပါတယ်
။ဒီစနစ်ကိုကျင့်သုံးဖို့အတွက်အမျိုးသားဒီမိုကရေစီအင်အားစုပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဝိုင်းကြီးကပြီးခဲ့တဲ့ဇွန်လ3ရက်နေ့ကအစိုးတင်သွင်းခဲ့တာပါ။တုံးရကြဆွေးနွေးကြတဲ့အထက်မှာတက်မတော်သားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ဆွေးနွေးကြကြတာပါအမျိုးသားလွှတ်တော်ကဒီကနေ့ဖွဲ့စည်းပေးလိုက်တဲ့15ဥပကော်မရှင်အဖွဲ့ဥက္ကဋ္ဌပြည်ထောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီဗဟုကော်မတီဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစော်မြင့်ဖေကအခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်ဒီဟာစနစ်ဒီပါလီမန်မှာပါတီကြီးတွေကနှောင်းမှုတယ်ဆိုတဲ့ဟာကိုဖြစ်ချက်ခြေဖက်နိုင်ပါတယ်နှစ်ချက်ကကိုမဲထဲတဲ့လူတော်တော်လေးကိုရောက်သွားနိုင်တယ်ဆိုတော့ representation လို့ခေါ်တယ်ကိုစားပြုမှုတစ်နေရာကျေပြတ်တဲ့အတွက်ဒီဟာစနစ်ကိုကောင်းနေပါတီကြီးတွေရဲ့မမှုမှုထိကျုံနိုင်တယ်ပြည်သူမဲဆန္ဒရှင်များရဲ့ကိုစားပြုမှုကျေပြတ်မဲ့ရနိုင်တယ်ဆိုတော့ကောင်းတဲ့ချက်နဲ့ချက်ပေါ့ကိုနဲ့ကိုက်ညီမဲ့ပြည်ဟာဒီဇိုင်းကိုကျင့်သုံးသွားနိုင်မယ်ဆိုရင်တော့နိုင်ငံရေးမှာထိရောက်အောင်မြင်နိုင်တယ်ပြည်သူကိုစားပြုမှုတွေပို့ပြီးတော့ခိုင်မာလာမယ်ဆိုတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကတော့ PR စနစ်ကိုကျင့်သုံးသင့်တယ်ဆိုပြီးတော့ထောက်ခံမယ်ပြီးခဲ့ရတယ်ဖြစ်ပါတယ
်။ပြည်ထောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီဗဟုကော်မတီဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကလည်းအခုလိုသုံးသပ်ခဲ့ပါတယ်
။ကျွန်တော်အမြင်က90ရွေးကောက်ပွဲတုန်းက PR သုံးခန့်ရင်တက်ခံရေးလည်းပေါ်လာစရာမရှိဘူး။ဒေါက်တာဆန်းစကြည်တော့တမနာဖြစ်တာလည်းကြာပြီ။တက်ခံရေးဆိုတာလည်းမပေါ်လာတော့ဘူး။ဘာလို့ဆိုအဲ့လိုကတက်ခံရေးမရှိဘူးလေ။အဲ့တော့သူတို့ပြေလို့ဖြစ်ဘူးဆိုပြီးတော့မှတက်ခံရေးထထောင်တာဘူးဗျ။အခုချိန်ကျတော့နေနေတော်မှာပြာနောက်ကြတယ
်တိုင်းသားနိုင်ငံရေးပါတီ20လောက်နဲ့ဖွဲ့စည်းထားတဲ့ညီနောင်တိုင်းသားများဖက်ဒရေးရှင်းအဖွဲ့ကမင်းကနေပြည်တော်မှာတင်ဆက်ရှင်းလင်းပွဲကျင်းပပြီးကန့်ကွက်ခဲ့ပါတယ်တကယ်လို့ပြာရွေးကောက်ပွဲစနစ်ကိုကျင်းသုံးမယ်ဆိုရင်တိုင်းရင်းသားလူနည်းစုတွေရဲ့လွှတ်တော်ကိုစားပြုအရေးအသက်နည်းသွားမှာဖြစ်တယ်လို့တိုင်းရင်းသားပါတီတွေအတွက်နင့်နာတယ်လို့ပြောပါတယ်ပြာရွေးကောက်ပွဲစနစ်ကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ရမှာသာအသုံးပြုဖို့အတွက်အစိုးရတင်သွင်းခဲ့တာဖြစ်ပါတယ်ရှင်